ချစ်ခင်လေးစားရတဲ့ကဗျာချစ်သူများမင်္ဂလာပါခင်ဗျာကျွန်တော်တို့နိုင်ငံမှာအာဏာသိမ်းစစ်အာဏာရှင်ကိုနှီးမျိုးစုံနဲ့ခုခံဆန့်ကျင်တော်လှန်နေတဲ့နေရာများစွာတည်းမှာစကိုင်းတိုင်းဟာအထင်ကရတော်လှန်ဒေသကြီးဖြစ်လာတာအားလုံးကြားသိကြပြီးဖြစ်မှာပါစစ်အာဏာရှင်ကလည်းအကုန်မြေလံစနစ်နဲ့ကျေးရွာတွေကိုမိတင်ရှို့တာတွေ့ရလူကိုဖမ်းဆီးတပ်ဖြတ်တဲ့အလုပ်တွေဇက်တိုက်လုပ်နေတာအလုံးကြားကြရမှာပါသောတာရှင်များခင်ဗျာစစ်အာဏာရှင်များအခုလိုကြွက်မနိုင်ကြီးမီးနဲ့ရှို့တဲ့အလုပ်ဟာအခုမှစတင်လုပ်တာမဟုတ်ပါ1962ခုနှစ်စစ်အာဏာရှင်တွေတိုင်းပြည်အာဏာလုယူတဲ့အချိန်ကစပြီးအခုအထိနှစ်ပေါင်း60ကျော်ကျင့်သုံးလာတဲ့လောက်ရဆိုကြီးပါဒီနေရာမှာ1994ခုဖမ်းမြို့နယ်ဖလန်းတောင်ရွာကိုအာဏာရှင်စစ်တပ်ကရွာထဲကိုလက်နက်ကြီးနဲ့ပစ်ရွာကိုမီးတင်ရှို့ခဲ့တာကိုပြန်ပြီးဒေသရနေမိပါတယ်ဒီတုန်းကဖလန်းတောင်ရွာမှာမနေရတော့လို့ကျွန်တော်တို့နဲ့အတူထိုင်းမြန်မာနယ်စပ်ကိုအတူလိုက်ပါလာကြတဲ့ရွာသားတွေတဲက9နှစ်အရွယ်ကလင်းငယ်လေးတယောက်အကြောင်းကျွန်တော်ပြောပြခြင်းပါဒီကလေးငယ်လေးရဲ့ဖခင်ဟာစစ်တပ်ကဖမ်းဆီးတပ်ဖြတ်တာခံခဲ့ရပါတယ်ကျွန်တော်ကလည်းတူးဒီသောသားကိုဘယ်တော့မှပြန်မဆုံနိုင်လောက်အောင်ပြည်တွင်းမှာထားခဲ့ရတာမဟုတ်ကျွန်တော်သားနဲ့ရွယ်တူအဲ့ဒီကရင်ကလေးငယ်လေးကိုမြင်မြင်ချင်းခင်တွယ်မိပါတယ်ဒါပေမဲ့လည်းဒီကလေးငယ်ကအစပိုင်းမှာကျွန်တော်ကိုမခင်တွယ်ပါဘူးအကက်လည်းမခံပါဘူးကျွန်တော်တို့အဖွဲ့နဲ့အတူသူ့မိခင်အပါဝင်ဖလန်တောင်ရွာသား၉ယောက်ထိုင်းမြန်မာနယ်စပ်ကို၄ညအိတ်ခြေလင်းလိုက်ပါလာရင်းကတောင်စင်းလန်းတနေရာမှာမတော်တဆလဲကြတဲ့အခိုက်ကျွန်တော်ကပြေးပြီးထူကူမပေးတဲ့အချိန်ကစပြီးအဲ့ဒီကရင်ကလေးငယ်ကကျွန်တော်ကိုခင်မင်သလိုဖြစ်လာခဲ့တာပါဒီနောက်တော့အဲ့ဒီကရင်ကလေးငယ်နဲ့ကျွန်တော်ဟာသူကဗမာစကားမတက်ကျွန်တော်ကလည်းကရင်စကားမတက်လို့လက်ဟန်ခြေဟန်နဲ့ပဲစကားပြောကြပြီးလူအုပ်ရဲ့ရှေ့ကလမ်းလျှောက်လာခဲ့ကြပါလေ။တန်လွင်မြင့်နဲ့နီးတဲ့မေညောခီတောင်စင်းတနေရာမှာရောက်တော့မမျော်လင့်မဲ့ကျွန်တော်ကငှက်ဖျားပြန်ထလာပါတယ်။ရောက်တဲ့နေရာမှာပဲထိုးအံပြီးလမ်းမလျှောက်နိုင်လောက်အောင်ဖြစ်လာပါတယ်။ဒါအပြင်တောင်ချိန်နဲ့နီးလာပြီးမှလူသွားလမ်းကလမ်းခွဲတချို့တွေ့တဲ့အခါလမ်းမမှားရအောင်ရက်ရက်ပြီးစင်စားနေရပါသေးတယ်။နောက်တော့နောက်ကလူအုပ်ကိုလည်းစောင့်ရင်းနီးရတစ်ပင်ခြေရင်းမှာခဏမိထန်ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်အချင်းဒီကိုအကဲခန့်နေတဲ့ကရင်ကလေးငယ်ဟာဘာမပြောညာမပြောအမိုးရီအမိုးရီလို့អော်ရင်းတောင်ပေါ်ကိုအပြေးတက်ပါတော့တယ်။ခဏကြာမှတောင်ပေါ်ကအပြေးပြန်ဆင်းလာပြီးတောင်အောက်ကိုကျွန်တော်ဘေးကပဲဖြတ်ပြီးအပြေးဆင်းသွားပြန်ပါတယ်။ဒီအခါမှာတော့ငါဖျားထလို့ခေါမထူနိုင်ပေမဲ့သူ့မိခင်နဲ့လမ်းလွဲပြီးအထင်နဲ့အပြေးဆင်းသွားတဲ့ကရင်ကလေးငယ်ရဲ့နောက်အာယူပြီးလိုက်ဆင်းရပါတော့တယ်လူသွားလမ်းခွဲတွေမှာလမ်းလွဲပြီးလူအုပ်နဲ့ပါလူစုကွဲသွားမှာစိုးရင်စိတ်နဲ့ပါဇက်ကလည်းဖိုးခွားရင်ဖိုးခွားရင်လို့អော်ရင်တနေရာအရောက်မှာတော့ကရင်ကလေးငယ်ရဲ့အပားရင်အပားရင်လို့ပြန်អော်တဲ့အတန်ကြားရပြီးကျွန်တော်နဲ့ကရင်ကလေးငယ်တို့လူသွားလမ်းကြိုးလေးတစ်ခုမှာဘွားကနေရင်ဆိုင်တိုးကြပါတော့တယ်ကျွန်တော်ကလည်းတဆက်ဆက်တုံးနေတဲ့ကရင်ကလေးငယ်ရဲ့ခန္ဓာကိုယ်လေးကိုဖက်ထားရင်မျက်ရည်တွေအလိုလိုကျလာရပါတော့တယ်ညံသမုံမိတ်ဆွေများခင်ဗျာကျွန်တော်ပြောပြခြင်းနဲ့အဖြစ်ပြက်လေးကတော့အဲ့ဒါပါပဲဒါနဲ့ပတ်သက်ပြီးမွန်ဂိုလီးယားကဗျာဆရာချိုအီဇင်ဆူရင်ရဲ့ကြည်ကွယ်ပွဲကဗျာတပုတ်ကိုရွတ်ဆိုရင်နေခုံးချုပ်ပြရစေကဗျာရဲ့ခေါင်းစဉ်ကစစ်ပွဲတဲ့စစ်ပွဲစစ်ဖြစ်ရင်ပိုင်ရှင်မရှိသောအိမ်နှင့်အိမ်မရှိသောပိုင်ရှင်ကိုတွေ့မည်စစ်ဖြစ်ရင်ခြေထောက်မရှိသောခန္ဓာကိုယ်နှင့်ခန္ဓာကိုယ်မရှိသောခြေထောက်ကိုတွေ့မည်စစ်ဖြစ်ရင်လင်သားမရှိသောဇနီးနှင့်စနီးမရှိသောလင်သားကိုတွေ့မည်စစ်ဖြစ်ရင်အဖေမရှိသောသားနှင့်သားမရှိသောအဖေကိုတွေ့မည်ငါတို့ Siku Sanjin Javasu. Siku Nigon Chota Javasu. Todashin Nyanabo Mesumyakamya. Digane General Sinuanide Dolan Seha. Mepilo Loyade Dolan Iba. Davi Mele Daha Asomja Kesa Mahok Viva. Generova Ditangi Masipuari Bedoma. Piamma Pinine Tavazin Nyanjande. Andi Ma Jimanje. Pilabu. Sepi. Taipuwe wunjaya ouma ba. Di da bora di ene taagu miyachi mepiapu lu a jiang taidong lai ba de. Chano nyeiwi ba.